အမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းကာမဲအစီအစဉ်တွေသမ္မတတော်နဲ့ထရန့်ကနိုင်ငံတော်ခြေပြမင်းကုန်းမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်။တတိုင်းကာမဲကုန်ကျစရိတ်တွေတော့တူညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်ကျရင်ရပ်ဆိုင်းကောင်းရပ်ဆိုင်းရဖို့ရပ်ပောင်းလိုက်တာကြံလို့တာကိုလည်းသမ္မတကသတိပေးခဲ့တာပါ။အစီအမင်းမဟာဗျူဟာချက်ချက်တမင်တတိုင်းကာယမှာဖြစ်ကြောင်းသမ္မတကဂရုပြုပြောကြားခဲ့ပေမယ့်နိုင်ငံတော်ရေးပေါ်အခြေအနေကြီးညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူး။သမ္မတအတွက်မဲဆော်ရင်မှာတတိုင်းကာမဲအစီအစဉ်ကိုအဓိကမူဝါဒတစ်ခုဖြစ်ဂရုပြုထားတဲ့သမ္မတထရန့်ကနိုင်ငံတော်ခြေပြမင်းကုန်းမှာမက္ကဆီကိုနိုင်ငံနဲ့နယ်စပ်ကအနေရှိတဲ့အခြေအနေတွေကိုလည်းတော်တော်များများထည့်သွင်းပြောဆိုသွားခဲ့တာပါ။အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုရင်ညွှန်းပြီးမင်းကုန်းပြောနေတဲ့အချိန်မှာပဲအမေရိကန်ကိုလူအုပ်ကြီးချစ်တက်လာနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။လက်ရှိနိုင်ငံရေးအခြေအနေအရမနေ့ကနိုင်ငံတော်ခြေပြမင်းကုန်းမှာသမ္မတထရန့်ကညီညွတ်ရေးနဲ့ပါတီဆွဲခင်းရေးကိုလည်းတိုက်တွန်းခဲ့တာပါ။ဒါပေမဲ့လည်း Twitter လူမှုကွန်ရက်ပေါ်ကနေသမ္မတထရန့်ကပုတ်ကတ်စော်ကားတာလှောင်ပြောင်ခေါ်တဲ့အတုံးတုံးနေနဲ့တက်ခက်ခံရလိမ့်ရှိတဲ့အတက်ခံနိုင်ငံရေးသမားတွေကတော့သမ္မတရဲ့သတင်းစကားကိုဘလောက်ထိလက်ခံနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်တုံ့ပြန်ပြောဆိုခဲ့တဲ့ Stacey Abrams ကအမေရိကန်ပြည်ထောင်စုပို့ပြီးတော့အာကောင်ခိုင်မာလာစေရင်နီလန်တဲ့အနေနဲ့တရားမျှတမှုရှိတဲ့လူမှုစီးပွားရေးအပေါ်ထပ်ပြီးတော့တန်ဋိဌာန်ချလုပ်ကိုင်မှုတိုက်တွန်းပြောဆိုသွားပါတယ်။ကြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပတဲ့ Georgia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတည်တည်လေးရှုံးနိမ့်ခဲ့တဲ့ Abrams ကနိုင်ငံပြည်ထနာရေးအပေါ်သမ္မတထရမ့်ရဲ့ကင်တွဲဆောင်ရွက်ပုံကိုအလွန်မင်းစိတ်ပြတ်မိပေမဲ့လည်းသမ္မတထရမ့်ရှုံးနိမ့်သွားတာမျိုးတော့မလိုလားဘူးလို့ပြောပါတယ်။ဒါပေမဲ့လည်းသမ္မတအနေနဲ့အမှန်တွေကိုပြောဖို့သူ့ရဲ့တာဝန်ဘုတ်တရားတွေကိုလေးစားဖို့နဲ့အမေရိကန်နိုင်ငံရဲ့ထူးခြားတဲ့မတူကွဲပြားမှုတွေအပေါ်လေးစားမှုရှိဖို့လဲ Stacey Abrams ကတိုက်တွန်းသွားပါတယ်။တခါသမ္မတထရမ့်ကြောင့်ပြီးခဲ့တဲ့လကအစိုးရရန်ရတချို့စံချိန်တင်ရန်နာတော်ခဲ့ရတဲ့အတွက်ဝန်ထမ်းပေါင်း၈သိန်းကျော်ထိခိုက်ခဲ့ရတဲ့လို့ရပေါ်မှာလဲ Abrams ကပြစ်တင်ဝေဖန်သွားပါတယ်။အစိုးရဝန်ထမ်းတွေရဲ့လူနွေမှုဘဝတွေကိုနိုင်ငံရေးကစားကွက်မှာထည့်သွင်းအသုံးချတာဟာဂုဏ်သိက္ခာမဲ့တဲ့လို့ရဖြစ်တယ်လို့အဲ့ဒီလို့ရဟာအမေရိကန်သမ္မတရဲ့စတန့်ထွင်တဲ့လို့ရတကူတာဖြစ်တယ်လို့လဲသူကဝေဖန်ခဲ့တာပါ။ဒါဟာအမေရိကန်ပြည်သူပြည်သားတွေကိုသာမကသူတို့ရဲ့စံနှံဖိုးတွေကိုပါပြစ်ပယ်တဲ့လို့ရဖြစ်တယ်လို့လည်း Abrams ကပြောဆိုသွားပါတယ်
။အမေရိကန်နိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်းကုန်းမှာထည့်သွင်းပြောဆိုရမှာအမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ရင်အမေရိကန်ဆိုရကအချင်းမီမူဝါဒချမှာဆောင်ရွက်ခဲ့ရင်မရှောင်သာမလွဲသာကျင်းရမယ်လို့သမ္မတကပြောနေတဲ့ပရစ်ကတ်တွေကိုဟန်တားနိုင်ရင်ကိစ္စတွေကိုလည်းပြောဆိုသွားပါတယ်။အာဖဂန်နဲ့အီရန်နိုင်ငံတွေကစစ်ပွဲတွေမှာအကြီးအကျယ်အကုန်ကျခံတုံးဆွဲနေရတာတွေ2000ခုနှစ်ကစလို့အမေရိကန်တပ်ဖွဲ့ရဲ့9000နီးပါးတိစုံနေရတာတွေကိုလည်းသမ္မတထရန့်ကအလေးထားပြောကြားသွားတာပါ။တာလီဘန်နဲ့ပါဝင်အာဖဂန်နိုင်ငံကဖွဲ့စည်းရင်းနဲ့အပြည့်တော်ဆောင်ဆွေးနွေးမှုတွေရှိနေကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေမှာတိုးတက်မှုရလာတဲ့အမျှစိတ်လွတ်ထားတဲ့အမေရိကန်တပ်တွေကိုရှော့ချပြီးအကြမ်းဖက်ဝါဒတံပြန်တက်ပြေးကိုအာရုံစိုက်နိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။2014ခုနှစ်ကစလို့ယူရိုနိုင်ငံမြောက်ပိုင်းနဲ့ဆီးရီးယားရှေ့ပိုင်းကနေရာတော်တော်များကိုထိန်းချုပ်ခဲ့တဲ့ IS စစ်သွေးကြွတွေကိုရှင်းလင်းမှုကြိုးပမ်းနေတဲ့ဆီးရီးယားနိုင်ငံကအမေရိကန်တပ်တွေကိုပြန်လည်ရုပ်သိမ်းမှုလဲသမ္မတထရန့်ကအမိန့်ပေးထားပါတယ်။မြောက်ကိုရီးယားပေါ်တန်တမာဆက်ဆံရေးမူဝါဒတရားကြောင့်ဖက်စစ်ကံအမေရိကန်တွေပြန်လွတ်လာတယ်လို့ပထမဆုံးအချိန်ထိပ်သီးဆွေးနွေးပွဲနောက်ပိုင်းနျူကလ িয়ার နဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေရပ်တန့်တာမျိုးလို့တိုးတက်မှုတွေရှိကြောင်းလည်းဂုဏ်ယူပြောဆိုခဲ့တာပါ။ဒါပေမဲ့လည်းယူရိုနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတမဖြစ်ခင်ကပြောဆိုခဲ့တဲ့လီဇန်ထက်ပြင်းထန်တဲ့သဘောထားကိုလည်းနိုင်ငံတော်အခြေပြမင်းကုန်းမှာသမ္မတထရန့်ကထည့်သွင်းပြောဆိုသွားပါတယ်။